American ပြည်အောင်စုကနေကုံသွေးရေးလှုပ်ဝက်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုတန်ခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့ Internet Online ပေါ်က Cyber တရှိုလုပ်ထောက်လန်းမှုကို American အစိုးရကတုံ့ပြန်မှုပြင်းစင်နေတယ်လို့ Washington Post သတင်းစာကတင်းငွေရင်းဒီမှာသတင်းဖော်ပြပါတယ်။တန်ခတ်ပိတ်ဆို့မှုလုံးမလုံးတော့မဆုံးဖြတ်ရသေးပါဘူး။ဒါမဲ့လည်းမကြောက်ရင်မှပဲဆုံးဖြတ်ချက်ကြလိမ့်မယ်လို့အမေရိကန်အစိုးရအဖွဲ့တွေကအရာရှိတယောက်ကိုအမည်မဖော်ဘဲကိုးကားပြီးတော့ Washington Post သတင်းစာမှာပြောထားပါတယ်။အမေရိကန်အဖွဲ့အစည်းတွေကအွန်လိုင်းပေါ်ကအထူးဖောက်ဝင်ရောက်တာဗန်နာရေးအကျိုးမြတ်တွေသတင်းအချက်အလက်တွေရရှိတာနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့ဘယ်သူကိုမဆိုအမေရိကန်ဗန်နာရေးဝန်ကြီးဌာနအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားဖို့ငွေသွင်းထုတ်လုပ်လို့မရအောင်လို့ပိတ်ဆို့ဖို့အတွက်ရှေ့နေကြုံတဲ့နိုင်ငံသားရေးဌာနတို့ကိုတိုင်ပင်ပြီးတော့သမ္မတအိုဘားမားကအေပြီလ၁ရက်နေ့မှာအမိန့်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံရေးဆိုင်ဘာလုံခြုံရေးအနေရတွေကိုခွဲခြားစိတ်ဖြာဖို့ February လမှာပြည်အောင်စုစုံစမ်းရေးအဖွဲ့အစည်းတစ်ခုဖွဲ့စည်းခဲ့တာနဲ့ကုမ္ပဏီတွေကလည်း online ပေါ်ကထုတ်ဖောက်ခံရတာနဲ့ပတ်သက်လို့အစိုးရနဲ့ရောအချင်းချင်းရောကြားမှာပါသတင်းချက်လက်တွေဝင်များကြဖို့တွန်းအားပေးတဲ့သမ္မတကအမိန့်ထုတ်ပြန်တာအပါအဝင်ဒီကိစ္စကအမေရိကန်အစိုးရဒီနှစ်လေးထားလှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ်။အဲဒီ cyber ပြစ်မှုကျူးလွန်သူတွေကိုရင်ဆိုင်ဖို့ပြည်စုံတဲ့မဟာဗျူဟာလို့ Washington Post သတင်းစာကကိုးကားတဲ့အရာရှိပြောတဲ့ဒဏ်ခတ်ပိတ်ဆို့မှုလုပ်မဲ့နည်းကအရင်တုန်းကလုံပုံလုံနည်းတွေနဲ့မတူတဲ့အမေရိကန်အစိုးရရဲ့တုံ့ပြန်ပုံနည်းစ်ဖြစ်မှာပါ။သတင်းစာကကိုးကားတဲ့နောက်ထပ်အမေရိကန်အရာရှိတူကတော့စီးပွားရေးဆိုင်ရာတရှိုလုပ်ထောက်လန်းမှုတွေကိုအမေရိကန်အစိုးရကပြန်ပြီးတော့တိုက်ခိုက်မယ်။ကုမ္ပဏီတွေအနေနဲ့လည်းအစိုးရရဲ့ထောက်ပံ့အားပေးမှုရမယ်ဆိုတာဒီထံကပိတ်ဆို့မှုကကြားသာတာဖြစ်တယ်လို့ပြောပါရယ်။တရုတ်ဝန်ကြီးချုပ်ရှီချင်းပင်စက်တင်ဘာလမှာအလဲပတ်ရောက်ရှိပြီးတော့သမ္မတအိုဘားမားကလည်းနိုင်ငံတော်အများစာစာဝင်နဲ့တဲခင်းဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုးတန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်တဲ့အခြေအနေတည်းရဖြစ်လာပါရှင့်။